ရခိုင်ပြည်နယ်ကစစ်ရှုံစခန်းတစ်ချို့မှာယာတီတောက်ကွေးရောဂါဖြစ်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောင်းမြို့နယ်တွင်းကစစ်ရှုံစခန်းတစ်ချို့မှာယာတီတောက်ကွေးရောဂါဖြစ်ပေါ်နေတယ်လို့စစ်ရှုံဒေါက်တာစခန်းတာဝန်ရှိသူတွေကပြောပါတယ်မြောင်းမြို့နယ်တွင်းက8000ဘုံတော်ကြီးအကြောင်းစစ်ရှုံစခန်းမှာဆိုရင်လေလူ20ကျော်လောက်ယာတီတောက်ကွေးဖြစ်နေတယ်လို့စခန်းတာဝန်ခံဦးလှတ်စောအောင်ကပြောပါတယ
်အဲမယာတီတောက်ကွေးရောဂါတော့မလူငယ်လက်သားပါဘာလို့မတို့ကလည်းလက်ရှိဖြစ်တာပေါ့အဲဆိုတော့ကတော့ဒီလိုက်ဦးရဲတော့ဘာသာမယောပြောရတာအဲဘယ်မှာဆိုပြောရပြောပြီးတော့သာမယောဘူးခါနာရဲတွန်းလာရဲရောရဲအစီရဲဘာလို့ပေါက်သေးတာတို့ရောအဲဆရာဝန်ပြက်မရဲဆရာဝန်တွေမိမိကြီးလဲတာရတိတုတ်ကြီးလို့ပြောတာပေါ့
စစ်ချောင်စခန်းတွေမှာစာဝန်ကြီးတွေခက်ခဲနေတဲ့ကြားကအခုလိုရာသီတောက်ကွေးတွေဖြစ်ပေါ်နေပြီစစ်ချောင်တွေနေနဲ့စစ်ကူတပ်ဖို့အတွက်ပါခက်ခဲနေရတယ်လို့ဦးလှစောအောင်ကဆက်ပြောပါတယ
်အဲရောရောအိမ်မှာပါဆိုရင်မောင်ကတော့ကဘယ်လိုပြောမလဲပြည်လာရင်တော့ဆိုရင်မောင်ကတော့ကပြည်လာဖို့ရှိတာပေါ့ဒါပြည်လာဖို့ဆိုရင်ဘက်သေးရဲဒါကိုယ်နဲ့ပဲမကတော့ကဘယ်တင်တာတော့လိုရှိတာဆိုရင်မောင်ကမရှိဘူးပြည်လာကရတော့ပြည်ဆုံးကြတာဆိုရင်မရှိတယ်ဒါစေကူသမ်းလည်းရတာလည်းဝေးဖိတ်ချက်ကအကုန်လုံးပြည့်တင်တာပေါ့ဆက်မှာပြည့်ဆိုတာဒါသူတွေကခုနေရတာပေါ့လေ
မြအူးမျိုးပေါ်က8000ဘုံတော်ကြီးစစ်ရှောင်းစခန်းမှာခြေရ4ရွာကနေထွက်ပြေးလာကြတဲ့စစ်ရှောင်းဦးရဲ900နီးပါးနေထိုင်တာလည်းဖြစ်ပါတယ်။မြောက်မြို့နယ်မှာပဲရှိပြီးလူဦးရေ3000ကျော်ရှိတဲ့တင်ညိုစစ်ရှောင်းစခန်းမှာလည်းရာသီတောက်ကွေးဖြစ်သူတချို့ရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရာသီတောက်ကွေးဖြစ်နေသူတွေကိုတော့တပ်ဆိုင်ရာကျန်းမာရေးဌာနတွေကလာရောက်စစ်ကူတပ်ပေးနေတယ်လို့လည်းစခန်းတာဝန်ခံကိုကျော်မြင့်ရှိကပြောပါတယ်
။ဖြစ်တယ်ဖြစ်တယ်ပြောင်းဟိုအများကြီးတော့မဟုတ်ပါဘူး။ဟိုဟုတ်ကဲ့လူကြီးကလူငယ်ကိုဖြစ်ဖြစ်တယ်။ဒါပေမဲ့ပြည်တော်ပြတော်မရှိအောင်ခင်းမုန်းနေတော့ရှိတယ်ရှိတယ်ဒါပေမဲ့ဟိုအဲတမရဲ့ကဏ္ဍကဟိုလာပြီးအကူကြီးလောက်တဲ့တည်းလက်ပြီးဟိုဆင်းဟိုသူမျိုးဆင်းကလည်းနင်းနင်းလေးမှရှိတယ်တည်းပြင်ဆင်ကြမှုလို့ဘုံလို့လက်ပြီးရှိတယ်အများကြီးတော့ရှိနေတယ်
လက်ရှိရှင်ထိရခိုင်ပြည်နယ်မှာဆူရတက်တဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲပြင်းထန်နေပြီးနေရာစွန့်ခါထွက်ပြေးနေရသူတွေလည်းများပြားနေတာပါဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာစွန့်ခါနေရသူ2000ကျော်အထိရှိတယ်လို့ခန့်မှန်းထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုယူရဲ့ထုတ်ပြန်ချက်အရဇူလိုင်လ20ရက်နေ့ထိစရင်ရရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်ခံရသူအတည်ပြုလူနာ15ယောက်ရှိနေပြီအဲ့ဒီထဲက9ယောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာသူတွေဖြစ်ကြပါတယ်အတည်ပြုလူနာတွေထဲက10ဦးကတော့ရောဂါကင်းရှင်းကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာပါ